သာသနာတော်နှစ်2555ခုနှစ်ခောစာတက္ကရာ1383ခုနှစ်ဒုလပိကျော်တရက်2011ခုနှစ်ဧပြီလ9ရက်မန္တလေးတိုင်းဒေသကြီးပြင်ဦးလွင်ခရိုင်ပြင်ဦးလွင်မြို့နယ်အောင်ချမ်းသာရွာဒုဗင်ဘုရားတောင်အနီး၌တိထာအပ်သောဓမ္မတဟာယသာသနာစင်တာရေစက်ချပွဲဖွင့်ပွဲအလှူတော်မြင်လာအခမ်းအနားအနုမောဒနာတရားမနေ့ကစတင်ပြီးတော့ဓမ္မတဟာယသာသနာစင်တာလို့အမည်ပေးထားတဲ့ဤဧရိယာအဆောက်အဦကြီးတွေစေဒီတင်ကြောင်းပိဋကတ်ဓမ္မယုံသံဃာဆောင်များကိုမနေ့ကတက်တော်ရှိဆရာတော်ဘုရားကြီးများမျက်မှောက်မှာရေစက်ချလှူဒန်းပေးကြပါပြီ။ဒီကနေ့ပင်မစေတီရဲ့အယံစေတီ24စုယောဂီဆောင်များအကြောင်းအမှုအုပ်တိုင်းများဒါတွေကိုရေစက်သွင်းချမြတ်တမ်းပေးဖို့နောက်ရက်များမှာတော့မြေအလှူရှင်များနဲ့ transformer လျှက်စင်မြေအလှူရှင်များတယ်လီဖုန်းအလှူရှင်များရေထွင်းရေခမ်းပိုက်လိုင်းစသဖြင့်လိုအပ်တာတွေအလုံးအထွေထွေလှူချက်တန်းကြတာတွေကျဉ်းချံမရှိအောင်စုပေါင်းပြီးတော့ရေစက်ချပေးတဲ့အခါနာ၃ရက်ခွဲပြီးတော့အလှူဝတ္ထုများမိမိတို့လှူဒန်းထားတဲ့သာသနာတော်နဲ့ဆက်တဲ့ရလာတဲ့ကုသိုလ်ကောင်းမှုတွေကိုအများသတ္တဝါတွေနဲ့မျှဝေခံစားဖို့ဆိုပြီးတော့ကုသိုလ်ကောင်းမှုပြုကြတာဒီဓမ္မသဟာယသာသနာစင်တာလို့ဒီနာမည်ပေးထားတာကတော့ဓမ္မသဟာယဆိုတာတရားချင့်ပေါ်ချင့်ဖက်သဟာယရဲ့အဓိပ္ပာယ်ကလက်တွဲဆောင်ရွက်တဲ့ပုဂ္ဂိုလ်တွေကိုသဟာယလို့ခေါ်သဟာအယတိပိုတတိတိသာယောဆိုတဲ့ကိစ္စမှာပဲဖြစ်ဖြစ်အတူတူလောက်ကြစိတ်ကြီးကိုကြီးလုပ်ငန်းတူညီတူညီတဲ့အလုပ်တစ်ခုကိုလုပ်တယ်အဲ့လိုအတူတခုလုပ်တဲ့အလုပ်ကဘာလဲလို့ဆိုရင်ဓမ္မအလုပ်ပဲတင်းညာသဟာယလို့ဆိုရင်အတူလုပ်ဖို့ဂိုင်ပက်လို့အဓိပ္ပာယ်ရပြီဓမ္မသဟာယဆိုရင်ဓမ္မနဲ့ပတ်သက်တဲ့အလုပ်တွေကိုလုပ်ဖို့ဂိုင်ပက်လို့ဓမ္မနဲ့ပတ်သက်တဲ့အလုပ်လို့ဆိုတာသစ္စာပြဟောကြားတဲ့တရားဓမ္မတွေကိုသင်ကြားခြင်းဟာလည်းဓမ္မနဲ့ပတ်သက်တဲ့အလုပ်ပဲ။ပို့ချခြင်းဟာလည်းဓမ္မနဲ့ပတ်သက်တဲ့အလုပ်ပဲ။သင်ယူမှတ်သားလေ့လာပြီးတော့ကိုယ်တိုင်ကျင့်သုံးခြင်းဟာလည်းဓမ္မနဲ့ပတ်သက်တဲ့အလုပ်ပဲ။မိမိတို့ကိုယ်တိုင်ကျင့်သုံးတာကိုမိမိကိုယ်တို့ကိုယ်တိုင်သိရှိနားလည်တဲ့ဓမ္မဗုဒ္ဓမြတ်စွာရဲ့ဓမ္မအမွေတွေကိုသတ္တဝါတွေအားလုံးသိရှိနားလည်ဖို့မိမိပတ်ဝန်းကျင်ကအစအားလုံးပြန်ပွားအောင်ဆောင်ရွက်ပေးတာလဲဓမ္မအလုပ်ပဲဓမ္မတာဝန်တွေကိုလက်တွဲညီညာဆောင်ရွက်ကြမဲ့ပုဂ္ဂိုလ်တွေကိုဓမ္မသဟာယလို့အဲ့လိုဓမ္မသဟာယတခြားရည်ရွယ်ချက်တွေမပါဘူးဇီဝရေးကိစ္စတွေဒီထဲမှာပါမလားဘူးတခြားကိစ္စတွေဒီထဲမှာပါမလားဘူးနိုင်ငံရေးကိစ္စတွေဒီထဲမှာပါမလားဘူးတကယ်ကိုဘုရားမြတ်စွာရဲ့တရားဓမ္မတာဝန်ဝတရားကိုထမ်းဆောင်ကြမဲ့ပုဂ္ဂိုလ်တွေဓမ္မသဟာယတရားနဲ့ပတ်သက်ပြီးတော့တွဲဖက်ပြီးတော့အလုံးလုံးကြမယ်လောကကြီးမှာဓမ္မောသူစိန်သောဒုက္ခမဝဟတိလို့ခေါ်ရတယ်ဓမ္မကိုမှန်မှန်ကန်ကန်ကျင့်သုံးနိုင်မှသို့မဟုတ်မှန်မှန်ကန်ကန်ကျင့်သုံးတဲ့ဓမ္မကစိတ်နှလုံးအေးချမ်းမှုကိုပေးစွမ်းနိုင်တယ်လောကမှာစီးတဲ့ဥစ္စာတွေကလည်းစိတ်နှလုံးအေးချမ်းမှုကိုမပေးနိုင်ဘူး။ဇာတုခုံသိမ့်တွေကလည်းပဲစိတ်နှလုံးအေးချမ်းမှုကိုမပေးနိုင်ဘူး။ပိုင်ဆိုင်မှုတွေကလည်းပဲစိတ်နှလုံးအေးချမ်းမှုကိုမပေးနိုင်ဘူး။အချမ်းရံအပေါင်းအသင်းတွေကလည်းစိတ်နှလုံးအေးချမ်းမှုသာဝရမပေးနိုင်ဘူး။ပေးနိုင်တယ်ဆိုတဲ့အားလည်းအတိုင်းအတာအတူတောင်းလှရောထွေးပြီးတော့ပေးတာမျိုးသားဖြစ်တယ်။သာဝရအငိမ့်တက်ကိုပေးနိုင်စွမ်းရှိကြဘူးအဲ့တော့ထာဝရအငိမ့်တက်ကိုပေးနိုင်စွမ်းရှိတာကတော့ဓမ္မသာလင်းဖြစ်ပါလေ ညဆောင်ကြဟောကြားတဲ့ဓမ္မကိုမိမိတို့ကိုယ်တိုင်နာယူမှတ်သားပြီးကိုယ်တိုင်လက်တွေ့ကျင့်သုံးလို့ဓမ္မနဲ့မကိုက်ညီတဲ့အရာများကိုလမ်းကြောင်းတည့်ပေးပြီးနောက်ဆုံးဓမ္မလောကကြီးတရားတွေရှိသမျှဓမ္မတွေပြန်ပွားသွားအောင်ဆောင်ရွက်တဲ့သာသနာပြုအလုပ်ဒီလုပ်လို့ဖို့ဟာအမြဓမ္မကြီးလေးတဲ့တာဝန်တရားလုပ်တဲ့နဲ့တာဝန်တရားလုပ်ငန်းတစ်ခုဟာကြီးလေးပြီးတော့ဟိုမလုပ်နိုင်လောက်အောင်ကြီးလေးတဲ့တာဝန်ဆိုရင်လည်းတစ်မျိုးပဲကြီးလေးသည်ဖြစ်စေပေါ်ဝါသည်ဖြစ်စေလုပ်တဲ့တာဝန်တရားဟာအများအတွက်အကျိုးဖြစ်သွားတယ်ဆိုရင်လုပ်တင်လုပ်တိုက်တဲ့တာဝန်တရားပါပဲအများအတွက်အကျိုးဖြစ်ဖို့အရေးကြီးပါတရားဓမ္မတစ်လုံးကိုနားလည်ရလို့လူတူတယောက်စိတ်နှလုံးအေးချမ်းမှုရသွားတယ်ဆိုရင်ဒါအမတန်မှကောင်းမြတ်တဲ့အရာတစ်ခုပဲဖျားပွင့်လာသည့်အတွက်ကြောင့်ယူသွနေတဲ့ပုဂ္ဂိုလ်တွေအယူပြောက်သွားကြစိတ်တော့ကရောက်နေတဲ့ပုဂ္ဂိုလ်တွေတော့ကပြောက်သွားကြဟောရေရဆက်ဆက်ကြမ်းကြမ်းထမ်းထမ်းနဲ့တရားဝါတွေလူသားတွေကိုတပ်ဖြတ်နေတဲ့ပုဂ္ဂိုလ်တွေလည်းလိမ္မာယဉ်ကျေးပြီးတော့သွားကြဒါဟာဓမ္မရဲ့အကျိုးဆက်တွေအားလုံးသိကြတဲ့အတိုင်းမမာနတွေတက်ကြွပြီးငါသာသိတယ်ငါသာတတ်တယ်လို့ပြောဆိုပြီးတော့လူတကာကိုစိန်ခေါ်ပြီးဓမ္မရေးရတဲ့ပတ်သက်တဲ့စကားပြန်ပြောနိုင်တဲ့ပုဂ္ဂိုလ်မရှိလောက်ရောက်နေတဲ့မမာနတွေကြီးကျယ်တက်နေတဲ့သစ္စကကြီးတို့လည်းအမှန်တရားကိုသိသွားပြီးတော့မမာနတွေချိုးနှိမ်မှုရရှိသွားတော့သူမှစိတ်နှလုံးချမ်းသာမှုတွေဖြစ်သွားတယ်အကျိုးဖြစ်ထွန်းမှုဟာမြတ်စွာဘုရားပွင့်လာသည့်အတွက်ကြောင့်သုံးပုံမြတ်စွာဘုရားတရားကိုနားလည်ရသည့်အတွက်ကြောင့်အတိဒီတက္ကတက္ကအကျိုးဖြစ်ထွန်းသွားကြတယ်ဘုရားတရားတော်ကတော့တရားတွေအလုံးအတွက်အကျိုးဖြစ်ထွန်းစေတာကြည့်ပါပဲသို့သောအကျိုးမဖြစ်ထွန်းတဲ့ပုဂ္ဂိုလ်တွေဟာဆိုင်ရာပုဂ္ဂိုလ်ရဲ့ချွေးင်းချက်များသာဖြစ်ပါဒီလိုဆိုင်ရာပုဂ္ဂိုလ်ကြောင့်ချွေးင်းချက်မဖြစ်ဖြစ်မရှိဘူးမဖြစ်ဘူးဆိုတာလည်းမရှိဘူးဖြစ်တယ်ဖြစ်တာကမြတ်စွာဘုရားဘက်ကဖြစ်တာမဟုတ်ဘူးတခြားတစ်ဖက်ကဖြစ်တာဆိုပါစို့ဒေဝရတ္တလူပင်ကိုစိတ်ဓာတ်အရေးချင်းမကောင်းတဲ့ပုဂ္ဂိုလ်တယောက်ကဘုရားနဲ့တွေ့သည့်အတွက်ကြောင့်ပို့ပြီးတော့အကုသိုလ်တွေများပြီးပိုဆိုးသွားဒီလိုပုဂ္ဂိုလ်မျိုးလည်းရှိနိုင်တယ်ပေါ့ဘုရားနဲ့တွေ့လို့ကောင်းသွားတဲ့ပုဂ္ဂိုလ်ရှိတယ်ဘုရားနဲ့တွေ့ပြီးပိုဆိုးသွားတဲ့ပုဂ္ဂိုလ်အဲ့တော့ဘုရားနဲ့တွေ့လို့ကောင်းတာကတော့မြတ်စွာဘုရားရဲ့လမ်းညွှန်မှုကအဓိကသူ့ရဲ့လိုက်နာကျင့်သုံးမှုကဒါပေါင်းစားလိုက်တဲ့အခါကျတော့50-50လို့တော့ပြောလို့မရဘူးသူ့ရဲ့မြတ်စွာဘုရားရဲ့တရားဓမ္မကတော့တရားတော်အပေါ်မှာအပြည့်အဝအကျိုးပြုတယ်သို့တော့ခံယူတဲ့ပုဂ္ဂိုလ်ရဲ့အနေအထားတစ်ခုပေါ့မူတည်ပြီးတော့အကျိုးဖြစ်ထွန်းမှုရှိမရှိသွားတာဒေဝရတ္တလိုပုဂ္ဂိုလ်ကျတော့ပင်ကောအဖြစ်တော့အခြေချင်းရှိပြီပဲသူ့မှာဖရာရဲ့တရားဓမ္မကိုခံယူနိုင်လောက်အောင်စိတ်ထက်မြင့်မားမှုအားနည်းတယ်စိတ်ထက်ယုံညံ့တယ်အဲ့ဒီယုံညံ့တဲ့စိတ်ဓာတ်တွေကနေထားကြွတောင်းကျမ်းလာတဲ့အခါကျတော့ဒီစိတ်ဓာတ်တွေရဲ့အကျိုးဆက်အရာသူအပင်ငယ်ရကြသွားတာမြတ်စွာဘုရားပွင့်ပေါ်လာတာကိုအကြောင်းပြုပြီးကောင်းတဲ့စိတ်ဓာတ်တွေရဖို့အစားမကောင်းတဲ့စိတ်ဓာတ်တွေသူ့မှာရသွားတာအဲ့တော့ဖရာပွင့်ခြင်းကြောင့်ရတာတော့မဟုတ်ဘူးပင်ကိုစိတ်ဓာတ်ကိုကဒီအနေအထားမျိုးဖြစ်ပေါ်လာစေတာ။လောကမှာရေဆိုတာမြေကြီးကအလုံးကိုအချိုးပြုတ်တယ်။မြေကိုချိုးလိုက်မယ်ဆေးကြောလိုက်မယ်အလုံးကိုတန့်စင်စေတယ်။သို့တော့မြေကိုအသုံးချတဲ့အခါမှာမြေထဲမှာဆင်းချိုးလို့ရေနစ်သေးတာဟာမြေကနေတတ်တာမဟုတ်ပါဘူး။ထိုပုဂ္ဂိုလ်ရဲ့စွမ်းရည်တတ္တိမပြည့်လို့ဒီလိုဖြစ်ရတာပါ။မြေကတော့သူ့ကိုဆွဲချပြီးတော့တတ်ပြစ်တဲ့အတိတ်ပဲမျိုးမဟုတ်ပါဘူး။ဒီနေမင်းကြီးကလည်းအလင်းရောင်ပေးတယ်ဆိုတာအလုံးအတွက်အလင်းရောင်ပေးတာပဲသို့တော့နေဘူးကိုဒုက္ခနေဘူးခံရပြီးဒုက္ခရောက်သွားတဲ့ပုံကိုယ်လေးကြတာနေမင်းနဲ့မဆိုင်ဘူးထို့ပုံကိုယ်နဲ့ပဲဆိုင်တယ်လို့ဒီလိုလောကကိုအကျိုးပြုတဲ့ဗုဒ္ဓဓမ္မဟာအလုံးအတွက်ဆေးဖြစ်တယ်ဘေးဖြစ်တာကတော့ဆေးဖြစ်အောင်မလုပ်နိုင်တဲ့ပုံကိုယ်ရဲ့အရေးချင်းကြောင့်ဘေးဖြစ်သွားတာလို့ဒီလိုပဲပြောအောင်အဲ့တော့ဓမ္မသဟာယဗုဒ္ဓရဲ့တရားတော်မြတ်တွေကိုကြီးညိုမြတ်လို့ပြီးတော့ကိုယ်ကာယအနေထားအေးချမ်းတဲ့ယာတိဥရုကောင်းပြီးတော့ခန္ဓာကိုယ်ကာယအနေနဲ့အေးချမ်းနိုင်တဲ့နေရာဒေသမှာ စိတ်နှလုံးအေးချမ်းမှုရေးချီတာဘယ်နေရာပဲဖြစ်ဖြစ်ကာယအေးချမ်းမှုဆိုတာပြုပြင်ပြီးတော့ယူလို့ရတဲ့အနေအထားမျိုးတွေရှိတယ်။ပူပိုင်းဒေသတွေမှာအေယာကွန်တက်မယ်အေယာကွန်ထဲမှာနေမယ်အေးအောင်လုပ်နေမယ်ဆိုရင်အေးလို့ရသေးတယ်။သို့တော့စိတ်နှလုံးအေးချမ်းမှုဆိုတာကြတော့အဲ့လိုအေယာကွန်နေနဲ့အေးအောင်လုပ်လို့မရဘူး။စိတ်နှလုံးအေးချမ်းမှုကြတော့ဓမ္မကိုကျင့်သုံးနိုင်မှာအနည်းဆုံးမှန်ကန်တဲ့ဓမ္မအတွေ့အထိတွေးပြီးဓမ္မဆိုတဲ့ရေစင်ရေအေးနဲ့ညှိမ့်တက်မှသာလေစိတ်နှလုံးအေးချမ်းမှုရတာအဲ့ဒီဓမ္မဆိုတဲ့အတွေ့အထိညှိမ့်တက်ဖို့ဆိုတဲ့နေရာမှာလေကျင့်ရမှာတော့တကယ်တော့တတိရှိထားပြီးတော့မှန်ကန်စွာတွေးခြင်းမှန်ကန်စွာချိုးပန်းအထုတ်ခြင်း ਨੇ မှန်ကန်တဲ့တမာတိပေါ်မှာအခြေခံပြီးတော့မှန်ကန်တဲ့အမြင်တစ်ခုရမှာဖြစ်တာဆိုတော့မဂ္ဂင်၈ပါးအကျင့်တရားကိုပဲကျင့်ရတာဒါကြောင့်မို့မြတ်စွာဘုရားကတတိပ္ပံမှာလဲတတိတံပစဉ္ညပပ္ပဆိုပြီးတော့ဟောတာတတိရှိတယ်ဆိုတာဉာဏ်ရှိဖို့ပါပညာဆိုတာနာဟိတတိဝိရိတာနာမပညာအဋ္ဌိတတိကင်းတဲ့ပညာဆိုတာမရှိပါပညာရှိတယ်ဆိုတာတတိရှိမှပညာရှိတယ်အဲ့တော့တတိကအမြဲတမ်းလိုအပ်နေတဲ့အရာတစ်ခုဖြစ်စေတတိစခွာဟံတပ္ပတိကံဝရာမိလို့ဘုဇင်ခုနှစ်ပါးပွားများအထုတ်တဲ့အခါမှာတတိတရားဟာရေးပါဆုံးပဲလို့မြတ်စွာဘုရားဟောတာလိုတယ်လို့မရှိဘူးပို့သွားတယ်လို့မရှိဘူးတတိဟာအမြဲတမ်းလိုနေတယ်တတိဟာပို့သွားတယ်လို့မရှိဘူးအမြဲတမ်းလိုနေလို့အချိန်မရွေးတတိဟာစိတ်ဓာတ်ကျနေရင်လည်းတတိလိုတယ်စိတ်ဓာတ်တက်နေရင်လည်းတတိလိုတယ်လို့ဆိုလိုတယ်ဉာဏ်နဲ့ဘောဇင်တွေကစိတ်ဓာတ်တက်နေလို့ရှိရင်လျှော့ချရမယ်ဘောဇင်ပဲလိုအပ်တယ်စိတ်ဓာတ်တွေပိတ်ရော့ချနေတယ်ဆိုရင်တုတ်တက်စေတတ်တဲ့ဘောဇင်ပဲလိုတယ်ဒီလိုသူကတလှဲ့စီတတိကြတော့မဟုတ်ဘူးစိတ်ဓာတ်ရောချမှုတွေ့လဲသူတောင်းသူကျေစုပြုတယ်စိတ်ဓာတ်တက်ကြွနေတဲ့အချိန်မှာလဲကျေစုပြုတယ်ဒါကြောင့်မြတ်စွာဘုရားတတိစခွာဟံတပ္ပတိကံဝရအမြဲတမ်းလိုအပ်တဲ့တတိတရားအဲ့ဒီတတိတရားနဲ့သံစဉ္ညာတရားအခြေခံပြီးတော့နေ့စဉ်မိမိတို့လောကန်စားတော့သွားလာဆောင်ရွက်နေကြတဲ့အချိန်တိုင်းမှာတတိတံစဉ္ညတရားရှေ့ထားပြီးတော့လုံနိုင်ပြီဆိုလို့ရှင်အကုသိုလ်ဝင်လာမှုတွေနည်းလားအကုသိုလ်ဝင်လာမှုနည်းလာခြင်းအပြင်စိတ်ဟာတန့်ရှင်းလာပြီးနှလုံးသားအေးမြလာပါအဲ့ဒီနှလုံးသားအေးမြလာမှတကယ့်ကိုနောက်ဆုံးမှာအငြိမ့်တတ်ဆိုတာကိုတွေးရှိပြီးတော့ဘယ်လိုအခက်အခဲမျိုးပဲဖြစ်ဖြစ်ဒီတုံ့လုံခြင်းမရှိတဲ့ဖုဒ္ဓတ္တလောကဓမ္မဟိစိတ်တန်ရတ္တနတ်ခံတိလို့ဆိုတယ်ဒီမတုံ့လုံမှုဟာအင်တန်မှအရေးကြီးတဲ့အဆင့်တစ်ခုကိုရောက်သွားနိုင်တယ်။ဒီတရားအတိုင်းကျင့်ကြံကြိုးကိုအထုံးမှရောက်နိုင်။အဲ့ဒါကိုဓမ္မတဟာယတရားကျင့်မော်ကျင့်ပဲပုဂ္ဂိုလ်တွေဟာဒီဓမ္မဒီအဆင့်ရောက်အောင်တို့တွေလောက်ကြရမှာဖြစ်တယ်။သာသနာစင်တာစင်တာလို့ဆိုတာအခုခေတ်မှာတော့ shopping center တို့ပညာရေးစင်တာတို့စင်တာဆိုတဲ့စကားလုံးကိုပမာပြေမှာမြန်မာစကားနဲ့တွဲဖက်ပြီးတော့အသုံးပြုလာကြတယ်။အသုံးပြုလာကြတယ်။သို့တော့အများဆုံးသုံးတာတော့စင်တာဆိုတာဟိုရှော့ပင်းစင်တာဟာပိုးတွင်ကျဲနေတယ်လို့ဖြစ်တာခုတည်း။အဲ့တော့အဲ့ဒီကစင်တာလားလို့စင်တာဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကသူကစလုံးပေါင်းနှစ်ခုရှိတာ။ British ပေါင်းတာတစ်မျိုးအင်္ဂလိပ်ပေါင်းတာတစ်မျိုး။ဆိုလိုတဲ့ဒီစကားလုံးကစင်တာဆိုတဲ့စကားလုံးကစဌာနဆိုတဲ့စံစကရကပြောင်းလာတယ်လို့ယူဆရတယ်စဌာနဆိုတာဌာနပဲဌာနကိုဆိုလိုတာစုဝေးရာဌာနဘဟုဌာနအချက်အချာဆိုတဲ့အဓိပ္ပာယ်နဲ့စင်တာဆိုတာအင်္ဂလိပ်လိုတော့ဒီစကလုံးကဘာသာရေးဌာနတွေတို့ဟိုသင်ကြားရေးဌာနတွေတို့မှာအသုံးပြုတာတော်တော်များပါတယ်အင်္ဂလိပ်လိုတွဲသုံးတာ Center for Buddhist Study ဆိုတာ Center for Buddhist Study ဘုရားဘာသာဗုဒ္ဓတရားတော်တွေကိုလေ့လာတဲ့ဌာနလို့ဆိုပြီးတော့ဒီလိုဖွင့်လှစ်ထားကြတဲ့ဟိုတက္ကသိုလ်တွေတို့ကောလိပ်ကျောင်းတွေတို့ဘုရားဘာသာလေ့လာရေးဌာနကြီးတွေတို့ရှိတယ်အဲ့ဒါတွေကတော့သို့တော့အခုဒီမှာတော့စင်တာဆိုတဲ့စကားလုံးကနည်းနည်းဟိုသာသနာနဲ့ဒီနောက်ပိုင်းမှာအနေအထားတစ်မျိုးရှိတယ်ပေါ့လေဘုန်းကြီးကျောင်းဆိုလို့ရှိရင်ကျောင်းတိုက်လားသာသနာ့လားရိတ်တာလားဒီနှစ်ခုပဲတူရှင်းတော့ကတော့သာသနာရိတ်တာလို့တွင်းလာတဲ့အချိန်တော့လေဒီရိတ်တာဆိုတဲ့စကားလုံးကအတော်နဲ့မကြက်မိကြဘူးလူတွေ အဲမကြဲပြီးတော့ရိတ်တာလှုပ်လိုက်ရိတ်မွန်လှုပ်လိုက်ရှင်းငြိမ်လှုပ်လိုက်နဲ့မငြိမ်သေးဘူးသူကရိတ်တာတွေရောရိတ်ငြိမ်တွေရောရိတ်မွန်တွေရောအဲ့လိုလာတယ်ဟိုကိုနှစ်သက်ရာတုံးကြတာပေါ့လေအခုဒီနေရာမှာဓမ္မသဟာယသာသနာစင်တာလို့ဒီလိုတုံးတာတရားနဲ့ပတ်သက်ပြီးတော့ဒီထန်းတူရည်တူတရားဓမ္မကိုရှင်းသုံးတဲ့စိတ်နှလုံးတူညီစွာနဲ့ဓမ္မလုပ်ငန်းတွေကိုလုပ်ကြမယ်ဆိုတဲ့ပုဂ္ဂိုလ်တွေရဲ့သာသနာပြုရာဌာနလို့ဒီလိုအဓိပ္ပာယ်နဲ့မှတ်ထားတော့ဒီနေရာဟာဓမ္မသဟာယသာသနာစင်တာသည်အခုမြန်မာနိုင်ငံမှာပေါ်ထွန်းနေတဲ့ပရိယတ္တိစာသင်တိုက်ကြီးလည်းမဟုတ်ဘူးဆိုတာကိုလည်းထင်ရှားစေနောက်တစ်ခုကပฏิပတ္တိသာသနာရိတ်တာဆိုတာလည်းမဟုတ်ဘူးအစာသင်တိုက်လည်းမဟုတ်ဘူးရိတ်တာလည်းမဟုတ်ဘူးဒါဖြင့်ဘာလို့မှရောစာသင်တိုက်လည်းမဟုတ်ဘူးစာသင်တိုက်ကစာသင်တိုက်တွေအများကြီးပဲရှိတယ်နော်ရိတ်တာကလည်းရိတ်တာတွေအများကြီးရှိတယ်စနစ်မှန်မှန်နဲ့အကျိုးရှိရှိနဲ့လုပ်နေကြတာပဲသူလမ်းကြောင်းနဲ့သူသွားနေကြတာလမ်းကြောင်းတွေကဒီဆောင်ရွက်ဖွယ်လမ်းကြောင်းတွေကလောကမှာအများကြီးရှိတယ်ခုဒီစင်တာကဘာကိုဆောင်ရွက်မှာတော့ရိတ်တာလည်းမဟုတ်ဘူးစာသင်တိုက်လည်းမဟုတ်ဘူးဆိုတော့ဘာလုပ်မှာတော့ဆိုအဲ့ဒီရိတ်တာနဲ့စာသင်တိုက်ဂျားလေးကနေပြီးလိုအပ်တဲ့ပေါင်းကူးချက်ကလေးတခုလုပ်ပေးဖို့ပဲစာသင်တိုက်ကနေစာတက်လာပြီးတော့လက်တွေ့မကျင့်သုံးတတ်ဘူးဆိုရင်ဒီကလက်တွေ့ကျင့်သုံးတဲ့ဤစနစ်ကိုတွားဖို့ဟောက်ဒီလိုစီစဉ်တယ်ရိတ်တာမှာစာမသင်ရတော့စာမတတ်ဘူးဆိုလို့ရှိရင်လေစိတ်တာနဲ့ပတ်သက်တဲ့သင်တန်းလေးတွေဒီမှာစာသင်ပေးပြီဆိုလိုတာကဒီနှစ်ခု bridge လို့ပေါင်းဆက်ပေးတဲ့သဘောပေါ့အဲဒါကြောင့်မို့လို့ရိုးရာစာသင်နိုင်လည်းမဟုတ်ဘူးရိုးရာဒီစိတ်တာမျိုးလည်းမဟုတ်ဘူးတချို့ကမေးကြတယ်စိတ်တာဖွင့်မှာလားစိတ်တာဖွင့်မှာလားမဖွင့်ပါဘူးလို့စိတ်တာလည်းအခုလောလောဆယ်ဖြစ်တာလေးကိုလုပ်နေတာတော့ကမ္မထာအလုပ်အထောက်ချင်တဲ့ပုဂ္ဂိုလ်တွေအတွက်ဒီကမ္မထာနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတဲ့တရားတွေကိုရှင်းလင်းပြီးတော့ apply လုပ်တဲ့ဤစနစ်ကိုဒါကိုအဓိကထားပြီးတော့စာသင်တိုင်း apply လုပ်တတ်တာမဟုတ်ဘူး။ဘုန်းကြီးတို့နှစ်ပေါင်း40ကျော်စာချလာပြီမဲ့လို့ငယ်ငယ်တုန်းကပြောရမယ်ဆိုလို့ရှင်အတိဝိသောပမသုတ်တန်ကြီးကိုအချိန်ချိန်လဲဖတ်တယ်အကျဉ်းချင်းလဲနာဘူးတယ်ဆရာတော်ကြီးတွေလည်းမျိုးမျိုးဟောတယ်ဒီသုတ်တန်နာတိုင်းဘာလို့ ਆ မှာမသိဘူးမွေကြီးလေးကောင်မွေကြီးလေးကောင်ကိုယ်ပတ်ထားတယ်ငါမှလည်းမွေမရှိပါလားလို့ကိုအဲ့လိုမွေကြီးလေးကောင်ငါမှတော့မရှိဘူးလို့ထင်တယ်ခုနလူကန်ဆိုးလို့မွေကြီးလေးကောင်သူ့ပတ်နေတယ်လို့ပဲထင်တယ်ကိုယ်နဲ့တခြားစီလို့အောင်းမိတ်အဲ့ဒါလို့အောင်းမိတ်ခဲ့တာမွေကြီးလေးကောင်မွေကြီးလေးကောင်အလက်ကိုမွေကြီးတွေဖြုတ်ချပြီးတော့ထွက်ပြေးသွားတယ်အိမ်ပြက်ကြီးတွေရွာပြက်ကြီးတွေလည်းရောက်သွားတယ်သူအဲ့ဒီကနေပြီးနောက်ကမွေကြီးတွေကလိုက်လူသားသမား9ယောက်ကလိုက်နော်အတွင်းလူတယောက်ကနောက်ကနေဓာထန်းလိုက်ဆိုဆက်လန်းကြီးတစ်ခုလိုဖြစ်ပြီးတော့ဘာလို့မှန်းကိုမသိတာအဲ့ဒါနောက်ပိုင်းကျတော့မှသေသေးချာချာဒီတုတ်တံကိုအချိန်ချင်းဖတ်တဲ့အခါကျတော့ဝိပဿနာကျင့်စဉ်တစ်ခုမြတ်စွာဘုရားဟောနေတယ်ဆိုတာသဘောပေါက်အဲ့ဒီလိုသဘောပေါက်ဖို့ကိုယ်ကိုယ်တိုင်သဘောမပေါက်လို့သူများတွေလည်းသဘောပေါက်ပါစေစာသင်တိုင်းလည်းသဘောပေါက်တာတော့မဟုတ်ဘူးဘုန်းကြီးတို့ကိုတွေ့ရအခုဟောအခုသဘောပေါက်တာမျိုးမရှိပါစာဟာစာလို့သင်ပြီးစာလို့အဓိပ္ပာယ်တော့ပြန်တတ်တာပေါ့စာအဓိပ္ပာယ်ပြန်တတ်တာနဲ့သဘောပေါက်တာနဲ့တခြားစီဖြစ်တယ်အဲ့ဒီလိုသဘောမပေါက်သေးတာတွေကိုသဘောပေါက်ဖို့ဆိုတဲ့နေရာမှာလဲဒီကနေပြီးတော့သဘောပေါက်တော့အောင်ပြောဖို့အစီအစဉ်နေလဲပြန်ပြူအစီအစဉ်နေလဲရှိတယ်ပေါ့နော်စာသင်တိုက်တွေကတင်ထားပြီးတော့ဆောင်းဝဲတွေအောင်းလာတယ်ဒါလေးတော့သဘောမပေါက်သေးဘူးဆိုရင်ဘယ်လိုသဘောပေါက်ရမလဲဒါလက်တွေ့ဘယ်လိုကျင့်သုံးရမလဲစိတ်ဓာတ်တွေကလည်းတရားထုတ်တယ်ဒီအတရားထုတ်တာလေးကသဘောမပေါက်သေးဘူးဒီသဘောပေါက်အောင်ဘာကိုဆိုလိုတာတုံးဆိုတာလေးရတာမရတာတော့ကိုယ်ပါရမီအားလျော်စွာပဲလုပ်နေတာကိုယ်တောင်းဝန်လုပ်နေတာကိုယ်တောင်းဝန်မလုပ်ဖဲနဲ့ရပြက်လိုက်လို့ရှိရင်တော့ဒါရမှာမဟုတ်တော့ဘူးပေါ့ဒါကြောင့်မလို့နာမည်ကိုသာသဓမ္မသဟာယသာသနာစင်တာလို့နာမည်ချပေးထားဒီစင်တာရဲ့ objective တွေ future plan တွေကိုတော့တဖြည်းဖြည်းမှ ဆွဲပြီးတော့အခုဟာကတော့ခြုံငုံပြီးတော့ပြောပြတာပါခြုံငုံပြီးတော့ပြောပြတာမနစ်ကဒီစင်တာမဖွင့်ခင်ဝိတုဒ္ဓိမဲ့ဆိုတာကမ္မထံတရားနှလုံးသွင်းတဲ့ပုဂ္ဂိုလ်တွေအတွက်တကယ်ကိုလက်ဆွဲချမ်းကြီးတစ်ခုပဲမြတ်မပြေမှာထေရဝါဒသာသနာမှာဝိတုဒ္ဓိမဲ့မပါဘဲနဲ့တရားအထုတ်ဤမတိသလောက်ကိုရှိပါတယ်ဒါကြောင့်မို့ဒီဝိတုဒ္ဓိမဲ့ဟာပြည့်ပြည့်စုံစုံထက္ကရာအားလုံးကချုံငုံပြီးတော့ရည်ညွှန်းထားတဲ့နေရာတစ်ခုဖြစ်တယ်။အဲဒါဒီဝိသုဒ္ဓိမဲ့ထဲမှာပါတဲ့ခြင်းစင်တစ်ခုတိတိကျကျခြင်းစင်ခြင်းထပ်ဖို့ဆိုပြီးမူရင်းချမ်းကိုတိမှမူရင်းချမ်းကိုတိမှတခြားဟောပြောမှုတွေလည်းအမတန်မှများပါတယ်။ဟောတဲ့အခါမှာမိမိတို့အာဘော်တွေကိုထဲဟောလိုက်တဲ့အခါစာပေနဲ့ကိုက်ညီမှုရှိမရှိဆိုတာဒါလည်းအမတန်မှအရေးကြီးပါတယ်။မြတ်စွာဘုရားတရားတော်ဟာအလွန်သိမ်မွေးသည့်အတွက်ကြောင့်တစ်လုံးစုတစ်လုံးစကလုံးလေးတစ်လုံးလွဲသွားလို့ရှိရင်အများကြီးအထိပယ်တွေကွာခြားသွားနိုင်တယ်အဲ့ဒါမျိုးလေးမဖြစ်အောင်လို့ဆိုပြီးတော့တတိထားပြီးဒီလက်တွေ့ကျင့်သုံးလို့ရတဲ့အရာတွေကိုပဲဒီဟောပြောပြီးလက်တွေ့ဘုရားတရားတော်တွေမသိသေးတာတွေအများကြီးရှိပါတယ်ဘုန်းကြီးတို့ပွင့်ပွင့်လင်းလင်းဝန်ခံရလို့ရှိရင်ပိဋကတ်သုံးပုံဤကေငါရက်တဲ့ဘာသာပြန်တတ်ပြီမလို့သိတာမဟုတ်ပါဘူးသိတယ်ဆိုတာသိတဲ့ဒီတရားထူးတရားမြတ်ရပြီသိတဲ့အတိတောင်မဟုတ်ဘူးစာသဘောပေါက်တဲ့အတိမျိုးတောင်မှပဲမရနိုင်သေးဘူးတချို့ဟာတွေပါအဲ့တော့ဒါတွေမသိပဲနဲ့ဘုန်းကြီးတို့တွေဘဝတစ်ခုအဆုံးသတ်သွားလို့ရှိရင်စာသင်လိုက်တွေကသင်ပေးလိုက်တဲ့အခြေခံစာယောဂီဆိုင်ယောဂီထက်ထေသွားပြီးတော့တမာရီရယုံအကျင့်တရားဒီနှစ်ခုနဲ့ဆိုရင်လိုအပ်တဲ့အနှစ်သာရပိုင်းဟာရောက်ဖို့တိတ်ပြီးတော့မရှိအနေထားကြည့်လိုက်ရိတ်တာကလည်းရိတ်တာကပြန်လာလို့ရှင်အိမ်ကျတော့ထုံးစံထုံနည်း၎င်းထုံနည်း၎င်းဖြစ်သွားအရင်ပုံစံအတိုင်းပြန်ဖြစ်သွားတယ်အဲ့ဒီလိုကြီးဖြစ်နေသေးရင်တော့တခုခုလိုအပ်နေပြီတရားရသွားတယ်ဆိုတာဘယ်အရာပဲဖြစ်ဖြစ်သူကတရားဟိုမိမိရဲ့ယင်တဲ့နှလုံးထဲမှာဝတ်ဆင်ထားတာဖြစ်သွားကြောင်းအချိန်မရွေးလာတဲ့ဟာပေါ်မှာ तू ကအခုအခံလေးတွေဖြစ်နေပြီပေါ့စဉ်းစားမှုနဲ့တွန်းလှန်နိုင်နေပြီအကုန်လုံးတရားထိုင်နေမှာမဟုတ်ဘူးစဉ်းစားမှုနဲ့တွန်းခံလာနိုင်တဲ့အနေအထားမျိုးလေးတွေကိုရတာအဲ့ဒါကြောင့်မို့လို့ဒီနေရာမှာဓမ္မတဟာယသာသနာစင်တာလို့ဆိုတဲ့အခါတကယ်ကိုဗုဒ္ဓရဲ့တရားဓမ္မတွေမသိသေးတာတွေသိဖို့သိပြီးတဲ့အခါမှာဘယ်လို apply လုပ်မလဲခဏအာတိဝိသောပမတုတ်စွာအခုမှ apply လုပ်တယ်ဆိုတဲ့သဘောကိုနားလည်သွားတယ်။ငွေကြီးလေးကောင်ဆိုတာတခြားပြောတာမဟုတ်ဘူး။ကိုယ်ခန္ဓာကိုယ်မှာရှိတဲ့ဓာတ်ကြီးလေးပါဟုတ်တယ်။တခုနဲ့တခုမတူဘူး။အမတန်မှပထဝီကဖောက်ပြန်ခြင်းဖြန့်နေအဘောကဖောက်ပြန်ခြင်းဖြန့်နေတေဇောကဖောက်ပြန်တာရှိတယ်ဝါယောကအဲ့ဒီလိုဖောက်ပြန်တာကိုပဲငွေကြိုက်တယ်ငွေအစိတ်တက်တယ်လို့ဒီလိုပြောတာ။ဒုက္ခလက္ခဏာကိုမြင်အောင်ရှုခိုင်းတာခန္ဓာကိုယ်ကြီးကြည့်ပြီးစိတ်ပြက်ဖို့မျိုးကြီးတွေလို့မြင်အောင်မျိုးကြီးပါလားလို့မြင်လာအောင်စိတ်ပြက်လာအောင်မြတ်စွာဘုရားနိဗ္ဗိဒဉာဏ်ကိုတိုးတက်မြင်မှလာအောင်ဒုက္ခလက္ခဏိကဒုက္ခလက္ခဏာရှုမှတ်တဲ့ယဟန်တော်တွေအတွက် special ဟောတာနော်ဒုက္ခလက္ခဏာနဲ့ဝိပဿနာကျင့်တဲ့ယဟန်တော်တွေအတွက်အရှင်ဒုစရတုံးနဲ့တူမတူတချို့ကအနိစ္စလက္ခဏာပိုးထင်တာရှိတယ်တချို့ကအနတ္တလက္ခဏာမှပိုးထင်တာရှိတယ်တချို့ကလောကဒုက္ခလက္ခဏာမှာပိုးထင်အဲ့တော့ပိုးထင်တဲ့ကမ္မထံဒီအထုတ်နေတဲ့ပုဂ္ဂိုလ်တွေအတွက်သူတို့အတွက်တွန့်အားပေးတဲ့အနေနဲ့မြတ်စွာဘုရားအာတိဝိသောပမတုကိုဟောတာသူစေရိုက်နဲ့သူအကြိုက်နဲ့တွင်းထက်ဟောပေးတာပေါ့ထို့တူပဲဝမ္မိကတုတ်တန်ဆိုလို့ရှိရင်လည်းတူတူပဲဇာလန်းကြီးလိုပဲ6တောင်မှုကြီးတဲ့တူတယ်ဆိုတာချက်အဲ့ဒါလေတကယ်လက်တွေ့တရားကျင့်သုံးတဲ့ကျင့်သုံးဤတစ်ခုကိုပေးထားတာဆိုတော့အင်တာမမြတ်စွာဘုရားဟောကြားထားတဲ့ဒီ technique တွေပေါ့ကမ္မထာနီးစနစ်တွေအဲအခုခေတ်ကမ္မထာပေးတဲ့နီးစနစ်ကဒီဝိသုဒ္ဓိဘက်မှာညွှန်ထားတဲ့အတိုင်းပဲပေးနေကြတာပေါ့ပေးတဲ့အခါမှာမြတ်စွာဘုရားလိုအာတယာနုတယာညာန်တို့အိန္ဒရိယပရောပရိယတိညာန်တို့မရှိတဲ့အတွက်ကြောင့်ဒိုင်လျောညီတွေအကုန်တော့မဖြစ်ဘူးသို့တော့ဝလုံးနဲ့တိမ့်ရမ်းရင်တော့တယောက်တလေထိတာပေါ့နော်အဲ့ဒါလောက်နဲ့ပဲချိန်တတ်ကြရတာအကုန်လုံးအဲ့တော့ကိုစေရိုက်နဲ့ကိုအလိုက်ကိုအကြိုက်ဆိုတာကမ္မထာနေတန်းစီချပြီးတော့ဘူဖေးကျွေးတယ်လို့ပေါ့ကိုကြိုက်တာကိုယူစားမှာအဲ့ဒါမှ kune peha domle, kusei ku pomwenene lila sansepiro, kune peha dore. Lochi de kamale, ti hanalondo in lukuma, sechana muyare, tilusia. Yadavi and gua, the mari lit ti dolosin, they take a tenji doranga, diaru diavia yaviloten. Erelo mo, adinya, yechisome. The mari sura, lotaloshin. Tighten the alioza, the mari di yala, doja canago, piaudoraro, lepiaudoraro, Daleo, diaji tin, biro sega, the mari swan aline, canagoa, chuat de doraro, no, damuli, woma, taya, biro ni, the mari ani, danari, wenla mamadi, wenla biro, no shetty, so, erari, senza biro, mani vene, jaja tainai lu yala, the maria, the mari ve, she did it. ยีจีซงอติอติญญาอัตตมายีจีตัมเซญญะเปเกสะเวဖြစ်ဖြစ်อติญญาရှိอติญญาเนี่ยตามะโลภะဆိုတာလဲနဲသွားနိုင်တယ်တမာရီနဲ့ဒါရာဆိုတာတမာရီအာယုံပြောင်းထားတာပဲရှိတယ်လောဘနဲလာမှာမဟုတ်ဘူးတမာရီဖြုတ်လိုက်တာနဲ့တပြိုင်နဲ့သူကနွားများလိုပဲပေါ့ခြိထားတဲ့နေရာလှုပ်လိုက်တာနဲ့ဟိုးနာစဘာခင်စိမ့်စိမ့်ရောက်သွားမှာပဲသူကကြိုးဖြုတ်လိုက်ရင်ရောက်သွားကြိုးခြိထားတော့တော့ ชีกองชินเนี่ยเออตติญญาปาตั้วไปဆိုလို့ရှင်เนาะဒီလိုမဖြစ်တော့ဘောเนาะနေတဲ့နေရာတိုင်းမှာအတိညာဖြစ်နေအောင်စာစာအရာမှာယောနိတော်မနတိကာရလို့ခေါ်တယ်အမှန်အကန်စဉ်းစားစင်ကြံတတ်မှုနဲ့တွားရမယ်အဲ့ဒီလိုဖြစ်ဖို့ရာတွေအတွက်မျှော်လင့်ချက်နဲ့ဒီမှာသာသနာတော်အတွက်လိုအပ်မယ်ထင်တဲ့လုပ်ငန်းတစ်ခုကိုလုပ်ဖို့အဆုံးကြီးဒီ ဒီธรรมธายะตาธนะสินตาကိုစတင်တည်ထောင်ဖွင့်လေးထားဖြစ်ပါတယ်အဲ့တော့ဒီစင်တာဟာตาธนะปริยัติสาธนัยလည်းမဟုတ်ဘူးตาธนะยัยตาလည်းမဟုတ်ဘူးသို့တော့ยัสสะพระရဲ့တရားတော်တွေကိုရှင်းလင်းဟောကြားပေးတယ်ဒီဒီပါ နဂိုရုံးကဘုန်းကြီးတို့ရဲ့စိတ်ကူးထဲမှာတရားဟောဖို့ဆိုရွေချက်မဟုတ်ဘူး။ဘာလုပ်ချင်လို့ဆိုပိဋကတ်၃ပုံကိုလူတွေတဲ့လက်ထဲရောက်အောင်ဘယ်လိုလုပ်ရမလဲဆိုစိတ်ပဲ။အဲ့ဒီစိတ်ရှိတယ်။ပိဋကတ်၃ပုံလက်ထဲရောက်ချင်ကဲဘာသာပြန်နေရှိတယ်ဘာသာပြန်နေဝေပေးဖတ်ခိုင်းရမလားလို့ဆိုဘယ်သူမှစိတ်မဝင်စားဘူး။ဘာသာပြန်ဖတ်လို့ပါ။ဆွတ်ဆောင်မှုအားနည်းနေတယ်ပေါ့။နားလည်း ာဖတ်နားလဲလားဆိုမလဲဘူးတဲ့လဲတော့ဘာလို့ explain လုပ်ပြရလဲဘာပြောတာဒါဘာပြောတာဒါဒီလိုဆိုလို့အဲ့ကြတော့မှသူတို့နားလဲသွားစာဖတ်လို့ကတော့နားမလဲဘူးတဲ့အဲ့လိုတွေဖြစ်နေဟုတ်တယ်စာတိုင်းဖတ်လို့ကနားမလဲဘူးဆိုတော့ explain ကအရေးကြီးတာပေါ့ explanation ဘာဆိုလို့လဲကျဲနေလို့ရှိရင်ခြုံပေးတယ်ခြုံထားတာကိုချက်ပြပေးတယ်စာရဲ့ background တွေကလည်းအများကြီးရှိတာပေါ့အဲ့ဒီ background တွေဟိုဖယ်ရှားပေးနိုင်ဖို့啊ရှင်းလင်းပြသဖို့啊အရေးကြီးတာအဲ့ဒါကိုတူတူချင်းချင်းနဲ့နားလည်သွားနိုင်အောင်ပိဋကတ်သုံးပုံတကယ်ကိုအနှစ်သာရပိုင်းနေရှားထုတ်ပြီးပိဋကတ်ဆိုတာတော့အနှစ်တည်းကြီးပါပဲအဲ့ဒီအနှစ်သာရတွေလူတွေနဲ့တကယ်ကိုဘဝနဲ့အဆက်ပြီးတော့အနှစ်သာရပိုင်းနေထုတ်နှုတ်ပြီးတော့လူတွေရဲ့နှလုံးသားထဲကိုရောက်ရှိအောင်နောက်ဆုံးမှာတော့ဟိုပရိသတ်နဲ့မလုပ်ရပဲနဲ့စာပေလုပ်ငန်းနဲ့လုပ်ပြီးလူသားတွေရဲ့နှလုံးသားထဲကိုရောက်စေခြင်းနဲ့ဆိုစိတ်တက်ဟိုတော့ရှိအဲ့တော့အဲ့ဒီအလုပ်ကိုလည်းဒီနေရာမှာဆက်လက်လုပ်ဖို့ရည်ရွယ်ချက်ရှိပါတယ်အဲ့ဒါလို့လုပ်တဲ့အခါမှာလူစုလူဝေးနဲ့အတိုင်းအောင်းနဲ့ပွဲတွေလမ်းတွေနဲ့ဒီလိုလုပ်လို့မရဘူးအဲ့ဒါကြောင့်တိတ်တိတ်ဆိတ်ဆိတ်ငြိမ်ငြိမ်သက်သက်ဘယ်သူမှမလာတဲ့ဒီပွဲလန်းတပင်နဲတဲ့နေရာမျိုးမှာဒီအသိဉာဏ်မျိုးကဖြစ်လာနိုင်တယ်ဟုတ်သူကပွဲနေတော့စကျင်ပဲပဲခဏခဏအလှပွဲတွေအကြောင်းပွဲတွေဒါတွေဝင်လာရင်တော့ဒီလုပ်ငန်းဘက်ကရော့ချသွားမှာပဲတကယ်အနှစ်သာရဖြစ်တဲ့ပညာရက်သိဖို့ရတဲ့ဘုန်းကြီးတို့စူးစမ်းချင်ပါတယ်အဲ့ဒါကိုတတ်နိုင်တယ်များအသက်နဲ့ကိုဒီမြဲနေလို့လုံနိုင်တဲ့စိုက်တတိတွေမကြသေးဘူးဆိုရင်ဒီဟာကိုလုပ်ဖို့အင်အားတွေတော့စုထားပါတယ်။ချိန်အင်အားစုထားတဲ့အတိုင်း ဖြစ်လာနိုင်လိမ့်မယ်လို့တော့ဒီမျှော်လင့်ထားပါတယ်အဲဒီဆိုဒီအားလုံးရဲ့လက်ထဲဗုဒ္ဓရဲ့တရားဓမ္မကိုရှင်းရှင်းလင်းလင်းနဲ့နားနားလည်လည်ဘာဘာဘာလို့ဘာဟောတယ်ဆိုတာကိုကိုသိတဲ့မြတ်တတ်မြတ်စာအုပ်စာတန်းကစာထုတ်ဆောင်ပြီးတော့ပေးသွားမယ်လို့ဒီလိုစိတ်ထဲနှလုံးထဲမှာထားပါတယ်ဒါကြောင့်မို့လို့အခုဒီစင်တာကြီးမှာမိမိတို့ပါဝင်ပြီးတော့ဆောင်ရွက်လှူဒါန်းကြတဲ့ကုသိုလ်တွေလိုအပ်တဲ့ဟာတွေကိုတပြိုင်နက်တည်းလို့ဆောင်လို့လှူဒါန်းတာဖြစ်လို့တချောင်းချင်းတစ်ခုချင်းရည်စက်ချတာမဟုတ်တော့ပဲအရန်စီရီတွေကလည်း20နဲ့4စုဇာတိခန်းနဲ့ဖရာ24ပါးကိုဒီညီညွန့်ပြီးတော့ပူဇော်တာဖြစ်ပါတယ်။နောက်ယောဂီဆောင်တွေကယောဂီဆောင်တွေကိုတော့ A1 A2 B1 B2 နဲ့ခေါ်လို့လွယ်အောင်လို့ C1 C2 D1 D2 နဲ့ယောဂီဆောင်တွေအားလုံး32ဆောင်လားမသိဘူး။ဆောင်လုပ်ပြီးတော့ထားပါတယ်။နောက်ကျောင်းမုတ်ဦးကြီးများလည်းမုတ်ဦး1မုတ်ဦး2ဆောင်လုပ်ပြီးသားဖြစ်နေပါပြီ။အုတ်တိုင်းနေလဲတချို့ပဲကာကာယံထားပြီးသားဖြစ်ပါတယ်ဒီကနေ့အရန်စေရီ24စုယောဂီဆောင်များကျောင်းမုတ်ဦးအုတ်တိုင်းဓာရီကိုရေစက်ချမှာဖြစ်ပါတယ်ဒီကနေ့ရေစက်ချဖို့ဒီပင့်လို့ကြွရောက်လာကြတဲ့တန်ဃာတော်အရှင်မြတ်တွေကိုလည်းညာကြီးဒီမိမိတို့ရဲ့တခြားသာသနာပြုလုပ်ငန်းတွေကိုခိတ္တရပ်တန့်ပြီးတော့ဓမ္မတဟာယသာသနာပြုပုတ်စင်တာကနေပင့်နဲ့ပင်ပွဲကိုကြွားရောက်ချင်းမြောက်ကြတာကိုအားလုံးဟိုဝမ်းသာတယ်ကျေးဇူးတင်တယ်ဆိုတဲ့အကြောင်းလေးလျှောက်ထားပါရစေပါဒီဆရာတော်တန်ဃာတော်အရှင်မြတ်တို့အားဒီကနေ့သင်္ကန်းတွိဆုံတစုံစီနဲ့နဝကမ္မဝတ္ထုငွေတစ်ပါးလင်5000ကျပ်စီတရားဓမ္မစာအုပ်နှစ်အုပ်နဲ့စီဒီကွေနှစ်ကွေဒိုင်ယာရီနှုတ်စာအုပ်နဲ့လက်ကပိုက်ဆောင်နာရီများကိုကုသိုလ်ရှင်များကလောင်းလို့ကြမှာပါတခြားဒီထဲစရင်လည်းမပါတဲ့ကုသိုလ်ရှင်များသရတရားရှိသလောက်လောင်းတူတန်းညံ့မှာဖြစ်ပါတယ်။အဲဒါကြောင့်ဒီဓမ္မတဟာယသာသနာစင်တာနဲ့ပတ်သက်ပြီးတော့အခုလောက်ဆိုလို့ရှိရင်မနေ့ကလည်းပဲအဲ MRTV4 မှာအင်တာဗျူးမှာပြောထားပြီးပါပြီ။ဟောဓမ္မတဟာယသာသနာစင်တာဆိုတာဓမ္မမိတ်ဆွေများသာသနာပြုရာဌာနပါ။အဲတော့သာသနာပြုနိုင်တဲ့ပုဂ္ဂိုလ်ဒီလိုသာသနာပြုနည်းမျိုးနဲ့ပြုခြင်းတဲ့ပုဂ္ဂိုလ်ပေါ့နော်ဟိုဆယ်စခန်းကိုဝင်ပြီးတော့တရားထိုင်ရင်တော့ရိတ်တာတွေအများကြီးရှိပါတယ်လို့ပြောပါမယ်ရိတ်တာတွေအများကြီးရှိပါတယ်ဒီမှာကတော့အဲတကယ်တရားထိုင်ရင်လည်းထိုင်နည်းပညာရက်ကိုသိနေတာပါထိုင်တာကတော့အချိန်မီ၍ထိုင်ရမှာကိုယ်နေရာကိုမှာနော်အဲဒါကြောင့်မို့လို့တရားဓမ္မနဲ့ပတ်သက်ပြီးတော့အလေးနဲ့လိုက်နာခြင်းနဲ့ပုံကိုယ်တွေသိခြင်းနဲ့ပုံကိုယ်တွေများအတွက်အားလုံးအစဉ်ပြေတဲ့နေရာမကြခင်ဖြစ်ပေါ်လာမှာပါလို့ပြောကြရင်အားလုံးဖရာမြတ်စွာရဲ့သာသနာတော်မှာဓမ္မတည်ထွန်းမှုဟာလူတိုင်းလူတိုင်းတဏ္ဏဓမ္မရောက်ရှိမှုဟာအရေးပါဆုံးဖြစ်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးဓမ္မတရားထွန်းကားအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း